ဟာရီကိန်းမုန်တိုင်းကြောင့်အကြီးအကျယ်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကနေကုန်တင်ပို့မှုတွေအပေါ်ကန့်သက်ထားတဲ့ဥပဒေတရက်ကိုသမ္မတဒေါ်နယ်ထရန့်ကဖော်ပြပေးလိုက်ကြောင်းသမ္မတအင်ဂျီရောကဒီကနေ့ပဲကြေညာပါတယ်ပေါ်တိုရီကိုအုပ်ချုပ်ရေးမှုရီကာဒိုရိုဆယ်လိုရဲ့ပန်းခြားချက်အရဂျုံအက်ဥပဒေကိုသမ္မတအမိန့်နဲ့ဖော်ပြလိုက်ပြီးသမ္မတအမိန့်ထုတ်ပြန်ချက်ချက်ချင်းအတီးဖြစ်ကြောင်းလဲအင်ဂျီရောပြောခွင့်ရဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုပါတယ်ဥပဒေကိုယာယီဖယ်ရှားပေးဖို့သမ္မတအင်ဂျီရောကိုပေါ်တူရီကိုအုပ်ချုပ်ရေးမှူးကဗုဒ္ဓဟူးညမှာပဲ Twitter ကတဆင့်ပြောကြားခဲ့တာဖြစ်ပါတယ်။မုန်တိုင်းကတင်းခဲ့တဲ့ကျုံကိုတနင်္လာနေ့ကပျောက်ခဲ့တဲ့ Florida ပြည်နယ်အထက်လွှတ်တော်မှ Marco Rubio ပါဝင်အမေရိကန်အမတ်အတော်များများကလည်းပေါ်တူရီကိုအုပ်ချုပ်ရေးမှူးလို့ပဲတိုက်တွန်းထားကြတာပါ။ဖယ်ရှားလိုက်တဲ့ဥပဒေအရအမေရိကန်ပြည်သူစုကစိတ်ကန်းတစ်ခုကနေတစ်ခုကိုသွားလာရမှာအမေရိကန်တင်းမိုးတွေကိုသာခွင့်ပြုထားပါတယ်။ဥပဒေကြောင့်ပေါ်တူရီကိုချုပ်ပြန်လည်ထူထောင်ရေးလုပ်ငန်းတွေနဲ့မုန်တိုင်းတံတင့်တူတဲ့အရေးကြီးလိုအပ်နေတဲ့အကူအညီအထောက်ပံ့တွေပေးဖို့ရေးအဟန့်အတားဖြစ်နေတယ်လို့လည်းဝေဖန်ခံရတာဖြစ်ပါတယ်။အမေရိကန်အမိမြေလုံခြုံရေးဌာနကတော့ဥပဒေကိုဖယ်ရှားပေးလိုက်ပြီးနဲ့ပေါ်တူရီကိုကျွန်းကစိတ်ကန်းနေထိခိုက်ပျက်စီးနေတဲ့အတွက်တင်းမောတွေကတ်လို့မရတာကြောင့်အကူအညီပေးရေးအစီအစဉ်တွေကိုအထောက်အကူမဖြစ်နိုင်ဘူးလို့မနေ့ကပြောဆိုထားပါတယ်ရှင်။